ိုရိုနာဗိုင်းရပ်စ်ကူးစက်မှုကြောင့်အမေရိကန်ပြည်ထောင်စုမှာနိုင်ငံတော်ရေးဝော်ခြင်းနှင့်ဖြစ်သမ္မတဒေါ်နယ်ထရန့်တောက်ချနေမှာပဲကြေညာလိုက်ပါတယ်။ဗိုင်းရပ်စ်တိုက်ဖျက်ရေးအတွက်ဒေါ်လာဘီလီယံ50သုံးဆွဲမှာဖြစ်တဲ့အကြောင်းလဲကြေညာခဲ့တာပါ။နိုင်ငံတော်ကစည်းရုံးနေအနေနဲ့လဲအရေးဝော်ခြင်းတွေအတွက်အဆင့်သင့်ပြင်ထားဖို့တောက်ချနေကအင်ဗျူတော်မှာညွှန်ကြားလိုက်ပါတယ်။1988ခုနှစ်စတက်ဖို့အယ်ရီယာတိုင်းပြည်မှာအရေးပေါ်အခြေအနေမျိုးတွေကြုံရတဲ့အခါသမရအာဏာနဲ့ကြီးညာနိုင်ပါတယ်။အရေးပေါ်အခြေအနေကြီးညာလိုက်ပြီဆိုရင်တော့ပြည်သူ့အရေးပေါ်စီမံခန့်ခွဲရေးအေဂျင်စီ FEMA အနေနဲ့ကပ်ဘေးတံကြုံရတဲ့ပြည်နယ်နဲ့ဒေသခံအစုအဝေးတွေကိုအကူအညီပေးခွင့်ရမှာဖြစ်ပါတယ်။အရေးပေါ်အကူအညီဖြစ်ကွန်ဂရက်စ်တူတော်ကဒေါ်လာဘီလီယံ40ကျော်သုံးစွဲခွင့်ပြုထားတဲ့အေဂျင်စီဖြစ်စေဘက်ဆိုင်ရာအစအဦးတွေလူနာတွေတည်ယူပို့ဆောင်ရေးပါဝင်တခြားကျန်းမာရေးဆိုင်ရာအကူအညီတွေပေးနိုင်မှာပါ။အမေရိကန်ကျန်းမာရေးဝန်ကြီးဌာနကတော့လူထုကျန်းမာရေးအရေးပေါ်အခြေအနေဖြစ်ဇန်နဝါရီလနောက်ပိုင်းမှာပဲကြေညာထားပါတယ်။ကျန်းမာရေးဝန်ကြီးဌာနရဲ့ကြေညာချက်အရအမေရိကန်တာဝန်ရှိသူတွေအနေနဲ့တည်နှံ့ကခီးသွားတွေအမေရိကန်ကိုဝင်ရောက်ခွင့်တားမြစ်တာအပါအဝင်တခြားအကောက်အွေးစီမံတွေကိုလည်းချမှတ်ခွင့်ရခဲ့တာပါ။အမေရိကန်ကပြည်내ဆွေးရတချို့ကလည်းအရေးပေါ်အခြေအနေတွေကြေညာထားတဲ့အတွက်ပြည်ထောင်စုဆွေးရထံကအကူအညီတွေရနိုင်ပါတယ်။အရင်သမရဘရက်ကိုဘာမှလက်ထက်2009ခုနှစ်မှာတုန်းကလည်း H1N1 တုတ်ခွေးရောဂါကြုံရခြင်းကစတက်ဖို့အယ်ရီအရနိုင်ငံတော်ရေးဝော်ချင်းနေကြီးညာမှုပါတယ်။ရေးဝော်ချင်းနေကြီးညာလိုက်တဲ့အတွက်လူနာတွေမြင်းမြန်ဆန်းဆန်းကုသမှုခံယူနိုင်အောင်ဘိုးဆူရကချမှတ်ထားတဲ့ကျန်းမာရေးအာမခံဆရာစီမင်းတွေကိုလည်းယာယီပယ်ဖျက်ခဲ့မှုပါတယ်။